မကွေးတိုင်းဒေသကြီးပေါ့မြို့နယ်နဲ့စေမိုင်အကွာမှာရှိတဲ့ကိုင်းလေရဲစခန်းကိုဇွန်လ9ရက်မနက်ပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါ။မနက်6နာရီကနေမွန်းတဲ့အချိန်ထိနှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပြီးစခန်းအတွင်းကရဲဝင်တွေဟာစခန်းကိုစွန့်ခွာထွက်ပြေးသွားပြီးမပြေပဲကြံရှိတဲ့ရဲတပ်သားတို့ကိုလက်ရဖမ်းမိခဲ့တာပါ။အဲ့ဒီနောက်စစ်ကောင်စီကလေကြောင်းအကူအညီနဲ့အင်အားဖြည့်သိမ်းပြီးနေနေရှင်းလင်းလာပြီးလှုပ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကနှစ်ဦးတိတ်ဆုံးခဲ့တယ်လို့ဒေသခံတို့ကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ်
။မနေ့ကတော့ဖြစ်တယ်ဆိုတာကမနေ့ကတော့6နာရီတူကစတယ်တိုက်ပွဲကကြတော့ကျွန်တော်6နာရီတူမှာတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့စတင်သိရတာ။ဒီတိုက်ပွဲကနေဒီစခန်းနဲ့တိုက်ပွဲဖြစ်တယ်လို့သိရတယ်သူတို့ကလေရင်နဲ့ဒီစစ်တပ်ပေါ့စစ်တပ်ကရင်နဲ့စစ်သားတွေကိုလေမောကနေချပေးတယ်ပေါ့ဝဲတယ်ပေါ့ဝဲပြီးမှဒီ PDR ဘက်ကကြတော့ကျွန်တော်2ယောက်ကြတယ်ပေါ့ရဲဘက်ကကြတော့သူတို့ဒီစကားမှုရာဇမအောင်ဆိုတာဖြစ်ကြတဲ့အရာလည်းပေါ့ပြက်ပြက်ခတ်ကြရဲနဲ့အပြေးသွားရတယ်သူကစကားမှမှကြလူကမရှိဘူးမရှိသေးနဲ့အဲ့ဒီအဆက်အသွယ်ပဲလားဘလို့အင်တာနက်လိုင်းနဲ့ပဲဆက်တာကမျိုးလေရင်ဝဲတယ်ဝဲပြီးတော့စပားအချတယ်ဒီမျိုးနှစ်ခါဝဲတယ်အဲ့ဒီအဆင်းနဲ့
ရဲတပ်ဖွဲ့ဝင်တွေထိကြိုက်တာတွေဖမ်းဆီးရရင်လည်းပတ်သက်ပြီးပြီးကြအတိမပြုနိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်စခန်းမှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေဟာစခန်းကိုစွန့်ခွာသွားပြီးဇွန်လ8ရက်နေ့မှာတော့စခန်းနဲ့မိုင်ဝက်ဝေးတဲ့ရွာရဲ့ဖုံးကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေဟာအင်အား100ကျော်နဲ့တပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းမှာဆိုရင်လည်းဇွန်လ9ရက်ကစစ်ကောင်စီထောက်ခံသူတွေတပ်ဆွဲထားတဲ့ကံကြီးကုန်းကြီးရတော်လန်းနဲ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးတပ်ဖြတ်ခံရပြီးအရက်သားတွေဖမ်းဆီးနှိပ်စက်ခံရတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဟိုကတိယလမ်းကအဲ့ဒီထဲဖြတ်သွားတာဟုတ်။အဲ့ဒါတော့ကျွန်တော်တို့ကဒီလိုကဒီလိုရဖြစ်တဲ့အတွက်ကဟိုဘက်ဒီဘက်ရွာဒီကဟိုတော်လမ်းလိုက်ကသွားနေရပေါ့လေ။အဲသူတို့ကဘာဖြစ်တယ်ဆိုတော့ကင်းမုံဝေ့လိုက်တယ်ပေါ့။အစီအစဉ်စားလုံးပြည်သူတွေပေါ့အသွာလာရေကိုဖမ်းနေပေါ့။နောက်ပိုင်းဒီထဲမှာမှဒီမှာတော်လမ်းကြီးရေပေါ်တွေလည်းပါသွားတာပေါ့လေ။၆ယောက်ပေါ့ကလေးပါဝင်ပေါ့နော်။ဒါတော့ပြည်သူ9ယောက်ကိုတော့မျက်မြင်ရပြန်လွတ်လိုက်တယ်။ဟိုကျွန်တော်တို့ဒါ local တပ်မဘိုးက၂ယောက်ကဟိုမုံမုံခီးသီးလို့ဆိုပြီးတော့အဲချက်ဖမ်းတယ်။ဖမ်းတဲ့ကမတရားမထွက်ပြီးတဲ့ခါမှာပြစ်စီရဲဘော်တယောက်ကိုအဲဒီလိုပြစ်တက်လိုက်တယ်ပေါ့။ထွက်ပြေးလို့ဆိုပြီးတော့ဟဲ့။ဟိုကျန်နေကျွန်တော်တို့ရဲဘော်တွေကိုတော့ကျွန်တော်တို့ညကျတော့သူတို့ဟိုဒီမှာတိုက်ပွဲဖြစ်တယ်အောင်တင်းပြီးတော့ပေါ့လေ။ဒါဒီတိုက်ပွဲဖြစ်လို့ကြာသွားတယ်ပုံနဲ့မုံနဲ့ကျွန်တော်တို့အကုန်လုံးပေါင်းနေရာချင်းမှာပြစ်တာရောဆို၈ယောက်သေးသွားတယ်။
ဖန်စီကြံရတဲ့အချိန်အသက်မပြည့်သေးတဲ့14နှစ်အရွယ်မင်းကလေးသူပါဝင်ပြီးပြန်လွတ်လာချိန်မှာထိုးကျိတ်နှိမ့်ဆက်ထားတဲ့ဒဏ်ရာရုံနဲ့ညုံမဲဆွဲနေတယ်လို့လည်းပြောပါရယ်စစ်ကောင်စီကချောင်းမျိုးနယ်ထဲမှာမကြခဏဆိုသလိုနေနေရှင်းနေတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပါရယ်ချောင်းမျိုးနယ်တွေကကြေးရွာတွေကရာနဲ့ချီတဲ့နေရင်တွေမီးရှို့ခံရပြီးထောင်ထဲရှိတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခတွေအဖြစ်သိမ်းရှောင်နေကြရပါတယ်ခင်ဗျာ